လက်နက်ကင်ပြည်ပကရဲ့စုံတရီမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှစ်ဦးကိုနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါရခိုင်နဲ့ချင်းပြည်နယ်တွေမှာစစ်ပွဲတွေအဆုံးသတ်ရေးပြီးခဲ့တဲ့လနောက်ပိုင်းကမန္တလေးမြို့မှာငြိမ်းချမ်းစွာတောင်းဆိုလှုပ်ရှားခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလာနိုင်နဲ့ကိုကျော်သီဟရဲကျော်တို့ကိုမန္တလေးတိုင်းအမရမူရာမြို့နယ်တရားရုံးကဒီကနေ့ပဲနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တာဖြစ်ပါတယ်အစိုးရနဲ့တမရကူအကြီးအကျယ်ပြောင်းလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တရားရုံးကစီရင်ချက်ချခဲ့တာလို့လဲဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဒုက္ခရတ္တကိုအောင်ပြည့်စုံဖြူကပြောပါတယ်
။ဒီနေ့ကျတော့ဒီငါကတရားရုံးကနေပြီးတော့ငါကတော့တနေ့ငါခတော့တနေ့ပေါ့နော်နှစ်နှစ်ပေါ့နော်စသဖြင့်ပေါ့ဒါမဲ့တမှုလေးတစ်ချက်အတွက်တပေါင်းလေးကြာခံပြီးဆိုပြီးတော့တနေ့ပဲကြာတယ်ပေါ့နော်ကိုကျော်ဒီရရဲ့ကျော်နေကိုစွရနိုင်လို့ပါ
သူတို့နူကတော့အလားတူလှူရှာမှုနေနဲ့ဆက်နွယ်ပြီးစောပိုင်းမှာတုန်းကလည်းထောင်နဲ့ငါးနှစ်စီဖြစ်ပေးထားပါတယ်ရခိုင်မင်းရဲ့စစ်တေမျိုးမှာအစိုးရနဲ့စစ်တပ်ကိုဆက်ညင်ဆန္ဒပြတဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးဥဆောင်လှုပ်ရှားသူ၃ဦးပါဝင်ဖမ်းဆီးထားသူ၄ဦးကိုလည်းအလားတူနိုင်ငံတော်အကြီးအကဲပြည်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်စစ်တေမျိုးမှာဖမ်းဆီးခံထားသူတွေအတွက်အကျိုးဆောင်ပေးနေတဲ့တရားလွတ်တော်ရှိနေဦးကျော်ညွန့်မောင်ကတော့ဆန္ဒပြတဲ့အကြောင်းရင်းကိုဖြေရှင်းမှသာရရှိအဖြစ်ဖြစ်နိုင်မယ်လို့မြင်ပါတယ
်ဒီကြောင့်ကလည်းဖမ်းလို့ပြတယ်အဲ့ဆိုစလို့လိုက်ရမယ်လိုက်ရပြီးတော့အိုးဒီလားအဲ့လိုလူကြီးတွေကအဲ့ကြောင့်များပြည်သူပြီးတော့ဒါအဲ့တော့ဒီလိုရှိရဲအဲ့တော့မင်းတို့အတွက်ကောငမင်းလည်းပြောအာကျွန်တော်ဒီလိုမြင်တယ်ကျွန်တော်လက်ထမဲ့ဒီလိုဖြစ်နေတယ်ကဲပြမင်းစက်တက်ပြကဲဒီလိုအမှန်တကယ်ဖြစ်နေတယ်ကဲအဲ့လိုဆိုရင်အဲ့ဒါလည်းဘလို့ဖြစ်ရှင်းမလဲအဲ့ဒါမျိုးပဲကင်တယ်ပြီးတော့မှာဘာလို့ဆိုတော့ဒီဟာတွေကမလူလာပဲနဲ့ဒီမှာပြတော့ရင်ကျွန်တော်နိုင်ငံတော်တက်မင်းနာနိုင်တယ်အဲ့တော့ဒီကလေးတွေနဲ့လူကြီးတွေကပြည်သူပြီးတော့ဘလို့ဒီရှာမလဲဒီကတော့ကိုဆိုတာကိုအဲ့လိုမျိုးဖြည့်ဖြည့်စင်းတယ်လို့ကျွန်တော်လည်းမြင်ပါတယ်
။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပကတွေစွန့်တက်ရေးတောင်းဆိုလှူရှာမှုတွေကြောင့်ရခိုင်ပြည်နယ်သာမကရန်ကုန်မန္တလေးနဲ့ပဲခူးကူမြို့တွေကတက်ကြွလှူရှာသူလူငယ်တချို့လည်းဖမ်းဆီးအေးအေးယူခံထားရတာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကစပြီးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားရကခလီးငယ်တွေပါဝင်အရသာထိခိုက်ဒေဆုံးမှုတွေနေရဲစွန့်ခွာနေရတဲ့အခြေအနေတွေကြောင့်စစ်ဆင်ခြင်းလှူရှာမှုတွေလည်းကြီးထွားလာနေတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံခြေစိုက်တပ်သမန်တွေလူ့ကွန်ရေးလှူရှာသူတွေကလည်းလက်နက်ကင်ပြည်ကတွေအဆုံးသက်ရေးနဲ့ကိုဗစ်ကပ်ရောဂါကြုံနေရချိန်မှာတိုက်ခိုက်မှုတွေရစဲထားရေးတိုက်တွန်းထားကြပါတယ်ကျွန်တော်ထောင်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ